to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ9ရက်တောက်ကြညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းစင်စာကြီးမှာဆိုးရဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသူဟာဒီမိုကရေစီစနစ်တွေချင်းချောက်သူဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီးတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ပေါ် ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးပေါ်တွေကကြိုးဆိုကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ကျင်းပတဲ့နေပြည်တော်သမရအိန်တော်ကသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရက ICC အရေးဘာတွေများပြောခဲ့ပါသလဲ
။ ICC ရဲ့ကျွန်တော်တို့ all round stage ရဲ့နိုင်ငံတကာကော်မရှင်တွေရဲ့အဲ့ဒီတွေရမြန်မာနိုင်ငံကို ICC ကစီရင်ခွင့်ရှိမရှိ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းရင်းသားအမေရိကန်နိုင်ငံသားစီစီကပ်ပြားထုတ်ပေးမှုကိုရခိုင်နဲ့ကမန်နိုင်ငံရေးပါတီတွေဘက်ကတကန့်ကွက်တဲ့သတင်း။နောက်ရိုက်တာသတင်းတော်နှစ်ဦးနဲ့နိုင်ငံရေးကျင်းသားဟောင်းကိုထင်ကျော်လွတ်မြောက်ရေးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဆန္ဒပြနေကြတဲ့အကြောင်းနဲ့အတူသမ္မတထရန့်ဦးဆောင်မှုနယူးယောက်တိုင်းမှာဝေဖန်ခဲ့သူဟာအမည်မဖော်လိုသူဘယ်သူဖြစ်မလဲဆိုတဲ့ခံမှန်းချက်ညှင်းဆိုချက်တွေအကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးကဏ္ဍအတုတဆုံးလေးအမေရိကန်တခွင်သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဦးဆုံးတော့တောက်ကြညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်နယူးယောက်တိုင်းစ်သတင်းစာကြီးမှာအမေရိကန်ဆွေးရုပ်အပြင်းထန်ဝေဖန်ထားတဲ့သဘောထားအမြင်ဆောင်ပါရေးခဲ့သူဟာဘသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်တွေချင်းချောက်မှုတရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဆိုရတယ်မှာသူ့အုပ်ချုပ်မှုအပေါ်ပုတ်ချပြောဆိုနေသူဘသူဆိုတာကိုသတင်းစာကဖော်ထုတ်တဲ့ညောင်းလဲမွန်တာနာပြည်နယ်မှာမင်းညာကပြောကြားတဲ့မင်းငွန်းအတွင်းသမ္မတထရန့်ကပြောခဲ့တာပါ။မဲဆန်ဒါရှင်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးကိုဖြစ်စေခြင်းနဲ့မူဝါဒတွေအတိုင်းဖြစ်လာအောင်တိတိကျကျကျိုးပမ်းမှုတွေဟာဒီမိုကရေစီကိုချင်းချောက်မှုဖြစ်ကြောင်းလဲပြောဆိုသွားပါတယ်။သမ္မတထရန့်ရဲ့စာအုပ်ချက်တွေနဲ့ပတ်သက်တဲ့အတွင်းရေးတွေကိုရေးသားထားတဲ့နယူးယောက်တိုင်းစ်သတင်းစာဆောင်မရှင်အမည်မဖော်လိုသူဆိုရရရှိရာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံဝန်ကြီးမိုက်ပွန်ပီယိုဒုသမ္မတမိုက်ပင်စ်ပါဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေညှင်းဆန်ထားကြတာပါနယူးယောက်တိုင်းစ်သတင်းစာကတော့ဆောင်မရှင်ဟာအစိုးရအစင်းမြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နေတဲ့အတွက်အမည်မဖော်တာဖြစ်ကြောင်းပြောဆိုထားပါတယ်ဆောင်မရှင်ကတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်ခဲ့တဲ့အစိုးဆုံးလုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေကမကြာခဏဟန်တားခဲ့ရတဲ့အကြောင်းလဲရေးသားထားပါတယ်
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်နမိတ်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုတီကျွမ်းသူတွေကိုအထက်လွှတ်တော်တရားရေးရာကော်မတီကဒီကနေ့တောက်ကြနေမှာကြားနာစစ်ဆေးမှာပါမနေ့ကြတာပရင်းနေ့ကတော့ Kavanaugh ရဲ့ကြားနာစစ်ဆေးမှုတတရနေ့ပြီးဆုံးသွားပါတယ် Brett Kavanaugh ကတရားစီရင်ရေးဟာတမရရဲ့ဩဇာအာဏာလက်အောက်ကလုကင်စီရမယ်လို့အထက်လွှတ်တော်တရားရေးကော်မတီရှင်းမှောက်ပုတ်ထိုးနေ့ကထွက်ဆိုသွားပါတယ်ဒါပေမဲ့လည်းအမေရိကန်တမရတော်နဲ့ Trump ရဲ့2016ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့ရုရှားတို့ဆက်ဆက်နေတဲ့ကိစ္စကိုစုံစမ်းနေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ကော်မတီကမေးမြန်းရမှာတော့ Mr. Kavanaughကဖြစ်စဖို့ညှဉ်းဆန်းသွားပါတယ်။တရားစီရင်ရေးဆိုရာဟာတရားဥပဒေစိုးမိုးရေးအတွက်အမှတ်ခံပေးတဲ့နေရာဖြစ်ပြီးတရားရုံးချုပ်ဆိုရာကလည်းအခွင့်အရေးနဲ့အာဏာကိုပိုင်ခြားပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကာအကွယ်ပေးနေတဲ့နေရာဖြစ်တယ်လို့ Kavanaugh ကပြောဆိုသွားပါတယ်။တရားရုံးရဲ့ဆင့်ခေါ်မေးမြန်းမှုတွေကိုသမ္မတသူအနေနဲ့အညှဉ်းဆန်းပိုင်ခွင့်ရှိသလားအမှားကျူးလွန်မှုနဲ့ဆွဲဆိုခံရတဲ့သမ္မတသူအနေနဲ့သူ့ကိုယ်သူပြည်ထောင်ကလုံခြုံရေးခွင့်ပေးနေသလားဆိုတဲ့မေးခွန်းတွေကိုတော့လက်တွေ့မဆန်တဲ့မေးခွန်းဖြစ်တယ်ဆိုပြီးဖြေကြဖို့ညှဉ်းဆန်းသွားပါတယ်။
စီးရီးယားနိုင်ငံမှာတဘုံနဲ့ထိ ंछ ုပ်ထားတဲ့နောက်ဆုံးနေမြေဖြစ်တဲ့အီတလီပြည်နယ်အနာဂတ်အရေးရုရှားတူရကီနဲ့အီရန်နိုင်ငံခေါင်းဆောင်တွေဒီနေ့အီရန်နိုင်ငံတဟီရန်မှာဆွေးနွေးနေပါတယ်စီးရီးယားနဲ့ရုရှားတပ်ဖွဲ့တွေထိုးစစ်ကြီးတစ်ခုဆင်နွှဲဖို့ပြင်ဆင်နေတဲ့အတွက်လူသားပေးဒုက္ခအကြတဲ့ကြီးပေါ်ပေါက်လာမှာစိုးရိမ်နေသလိုတူရကီကအားပေးထောက်ခံနေတဲ့တဘုံတွေနဲ့ထိတိုက်ဖြစ်မှာကိုလည်းစိုးရိမ်နေကြတာပါစီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကတော့ဒီသတင်းပတ်ထဲမှာပဲအီတလီပြည်နယ်ကပြည်မှတ်တွေကိုလေကြောင်းကနေစတင်တိုက်ခိုက်နေကြပါပြီတူရကီကထောက်ခံမှုပေးထားတဲ့တဘုံတွေအခိုင်အတန့်အကြမ်းဖက်ဖွဲ့နဲ့ဆက်နွယ်တဲ့ Hayat Tahrir al-Sham စစ်တွေးကြောအုပ်စုပါဝင်စီးရီးယားဆွေးအောက်ကိုဆန့်ကျင်နေတဲ့အုပ်စုတွေရှိရာဒေသမှာတော့လူပေါင်း3000နီးပါးနေထိုင်နေကြတာပါတပ်ဖွဲ့တွေကြောင့်လူသားရဲစာနာမှုဆိုင်ရာအကြမ်းတင်းနဲ့ကျုံ့ရမှာကိုလည်းစီးရီးယားဆိုင်ရာကုလသမဂ္ဂ ထူးခုစတဲ့ Stephen Desmasura ကဒီသတင်းပတ်ထဲမှာပဲသတိပေးထားပါတယ်ဒီတွေ့လဲရုရှားနဲ့တူရကီသမ္မတတို့ဆွေးနွေးဖြေရှားကြဖို့လဲတိုက်တွန်းထားတာပါတူရကီကတော့အီတလီပြည်နယ်နဲ့စီးရီးယားနယ်စပ်မှာစစ်အင်အားတွေတိုးမြှင့်ချထားတဲ့အတွက်လဲပြစ်ပကတ်တွေကြီးထွားလာမှာကိုစိုးရိမ်နေကြပါတယ
် American ကကွေးဝင်ချင်းချင်းမက်ဒစ်ဆာအာဖဂန်အစိုးရအကြီးအကဲ Abdullah Abdullah အပါအဝင် Afghan သမ္မတ Ashraf Ghani အခြားထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံပါတယ်နေတိုးနဲ့ Afghan တပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေရပ်ပြည့်ရဟာအမျိုးသားဦးစားပေးလုပ်ငန်းဖြစ်တယ်လို့သမ္မတကနေကပြောပါတယ် American ဘက်ကလေကြောင်းထိုးစစ်တွေတိုးမြှင့်ဆင်နွှဲလာတာကိုလည်းအစည်းအဝေးကျင်းပချင်းအတွင်းသမ္မတကနေကချီးကျူးပြောဆိုသွားပါတယ် Background လေသက်အခြေစိုက်စခန်းကိုလည်းကြိုတင်ကြေညာခြင်းမရှိဘဲနဲ့ဝန်ကြီး Mattis ဒီကနေ့တွေ့ရောက်ခဲ့ပါသေးတယ်2019 August မှာစတင်လိုက်တဲ့သမ္မတ Donald Trump ရဲ့အရှိတောင်အာရှဆိုင်ရာနီးပြူဟာတွေဟာတရင်ရောက်လာချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာပေမဲ့နီးပြူဟာတိတ်ကအာဖဂန်ပဋိပက္ခတွေအဆုံးသတ်ဖို့အထောက်အကူဖြစ်တယ်လို့ဝန်ကြီးမက်ဒစ်နဲ့တခြားအမေရိကန်ထိပ်တန်းအရာရှိတွေကပြောပါရယ်အာဖဂန်နိုင်ငံတွေအမျိုးသားပြန်လည်တည်မြဲရေးဟာအဝေးကမြင်နေရတဲ့တန်လက်လို့မဟုတ်တော့ဘဲလမ်းတစ်တွေပွင့်လာပြီလို့ဝန်ကြီးမက်ဒစ်ကအင်္ဂါနေ့ကအိန္ဒိယကိုအသွားလျှင်မောမသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်ဒါပေမဲ့လည်းဇူလိုင်လနောက်ပိုင်းမှာကတာနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုတော့အတည်ပြုခြင်းမရှိပါဘူးဒါဟာကကွယ်ရေးဝန်ကြီးအဖြစ်ဝန်ကြီးမက်ဒစ်ရဲ့စတုတ်ထားမြောက်အာဖဂန်ခီးစဉ်ဖြစ်ပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ brief cut တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နယ်ချီရဲ့ဒုက္ခတွေထွက်ပြေးရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယော ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးအဖွဲ့ကကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှိမ့်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းလူခွင့်ရေးလှုံ့ဆော်မှုနိုင်ငံတကာအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့ကြတာပါ ICC ကတော့မြန်မာနိုင်ငံအဖွဲ့အစည်းနိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ကိစ္စတွေတရားရုံးကစီရင်ပိုင်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဆုံးဖြတ်ချက်ကိုဒီနေ့ကြေညာချက်ထုတ်ပြန်ကြေဆွလိုက်တဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာအသံဝိုင်းအနေနဲ့နောက်ထပ်အရေးယူဆောင်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC ကအရေးယူနိုင်အောင်လွှဲပြောင်းပေးဖို့လည်းတိုက်တွန်းခဲ့တာပါလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်မှအများအဖွဲ့ APHR ကလည်းဆုံးဖြတ်ချက်ကိုကြေဆွကြောင်းပြောရင်းမဲ့စုံစမ်းစစ်ဆေးရုံတသက်မဟုတ်ဘဲအရေးယူနိုင်အောင်နိုင်ငံတကာကကြိုးပမ်းဖို့လည်းတိုက်တွန်းထားပါတယ်ကုနာဆောင်ဆုံးဖြတ်ချက်နဲ့ပတ်သက်လို့မကြခင်တရားဝင်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာစုကပြောဝင်ရဦးစော်ထေးကတော့တုံ့ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညုံရေးကိစ္စကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညုံရေးတပ်တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်မှုတွေစူးစူးဝါကျူးလွန်ကြောင်းဆွဆွဲနေပေမဲ့မြန်မာစုရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာတဝန်ကဆွဆွဲနေသလိုလူခွင့်ရေးချုပ်ပေါက်မှုတွေမရှိကြောင်းပြောဆိုထားပါတယ်
တရုတ်နိုင်ငံအလဲပိုင်းဟန်နန်ပြည်နယ်မှာဘာသာရေးကိုထိန်းချုပ်တဲ့အနေနဲ့မပုံတင်မထားတဲ့ခရီးရန်ဖျားကြောင်ပေါင်း၃ပုံ၂ပုံကိုပိတ်ပစ်ဖို့ဖိအားပေးလုပ်ကိုင်နေပါတယ်။တရုတ်သမ္မတရှီချင်းပင်ရဲ့မော်ရာဟာတရုတ်နိုင်ငံတွင်ခရီးရန်ဘာသာပြန်ပေါင်းမှုကိုထိန်းချုပ်ရင်းနဲ့ဘာသာရေးအုပ်စုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ပြည်နယ်ရင်းကခရီးရန်ဖျားကြောင်တွေကိုပိတ်ပစ်ဖို့နိုင်နေတဲ့လို့ရတွေအောက်ကလာလောက်ကစတင်ခဲ့တာပါ။နေရန်မြို့ကခရီးရန်ဖျားကြောင်၄ခုထက်မနည်းကိုလည်းဖုတ်ထိုးနေအယုံသက်ချိန်မှာတာဝန်ရှိသူတွေဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုအခြေစိုက်ခရီးရန်ဘုံကြီးဂျွန်နသန်လျူးကပြောပါရယ်တရားရုံးရဲ့ရှာဖွေဝရမ်းမပါဘဲနဲ့ဆဲနဲ့ချီတဲ့တရုတ်ရဲတွေနဲ့ဒေသခံတာဝန်ရှိသူတွေဟာဟန်နန်မြို့ကခရီးရန်ဖျားကြောင်တွေထဲကိုဝင်ရောက်ရှာဖွေခဲ့တယ်လို့ဒေသတွင်တည်င်းရင်းမြစ်တွေကိုကိုးကားပြီးတော့ဘုံကြီးလူကပြောပါရယ်ဖျားကြောင်တွင်းကရောအပြင်ဘက်မှာရှိတဲ့လဝါကတိုင်တွေကိုရဲနဲ့တာဝန်ရှိသူတွေကဖယ်ရှားပစ်တယ်လို့နယံမောကခရီးရန်အဆုံမှာစာရီကိုလည်းဖယ်ရှားပစ်ကြတယ်လို့လည်းပြောပါရယ်အခုလိုပိတ်မပစ်ခင်ဖျားကြောင်ပိုင်မြေတွေကိုလည်းတင်းယူခဲ့ကြတာပါဒီလောက်ရက်ကိုစန့်ကျင်ကန့်ကွက်ကြတဲ့သူတွေကိုရိုင်းနေတာဒါမှမဟုတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟန်နန်မြို့ကရဲနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းမေးမြန်းအောင်မြင်မှုမရခဲ့ပါဘူး
ဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြင်း 6.8 ရှိရငရင်လောက်ရာကလူ16ယောက်ထဲမှနေသေဆုံးပြီး26ယောက်ပျောက်ဆုံးနေကြောင်းဝန်ကြီးချုပ်ရှင်ဆိုအဘေးကပြောဆိုလိုက်ပါတယ်။အရေးပေါ်ကယ်ဆယ်ရေးတွေကလည်းမြေထိုးဆက်တွေခွေးတွေနဲ့အသက်မသေချန်နေသူတွေကိုရှုံ့နေကြမှာဒီနေ့ထိဆက်လက်ရှာဖွေနေကြတာပါ။မနေ့ကငရင်တန်းခံခဲ့ရပြီးတဲ့နောက်ကျွန်းပေါ်မှာရှိတဲ့ရထားတွေနဲ့ချီတိုဆေးပြည်ပဆိုင်ရာလေဆိပ်တွေကိုရန်နာခဲ့ရပေမဲ့အခုခါမှာတော့လုပ်ငန်းတွေပြန်လည်စတင်နေကြပါပြီ။ကျွန်းပေါ်ကအိမ်နောက်စု3000နီးပါးနဲ့တဝက်လောက်ကတော့လျှက်စစ်မီတွေပြတ်တောက်နေစေဖြစ်ပါတယ်။အလုံးလျှက်စစ်မီပြန်ရဖို့သတင်းပတ်လောက်ချိန်ယူရနိုင်တဲ့ကြောင်းလဲအာနာမနီပြောဆိုထားတာပါ။ငရင်ဟာထိုမှာကိုကိုင်မြို့ရှိပဲမြေရောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနကပြောဆိုထားပါတယ်။ပြင်ထန်တဲ့ငရင်ကြောင့်ရန်နဲ့ချီတဲ့အိမ်တွေမြေရောက်ရောက်ကုန်ကြသလိုဒေသခံကြီးရွယ်လမ်းတွေပေါ်မှာလဲရှင့်ရီတွေပုံလွန်ခဲ့တာပါ။ငရင်တန်းခံခဲ့ရပြီးတဲ့နောက်ဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့တိုမာရီနျူကလ িয়ার ဆေးရုံကတပ်ပေါင်းမှု3ခုကိုလဲရန်နာထားရပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေရဲ့လူအသေးပြောက်များလာတဲ့မွေးဆွေဝါတက်ဖြစ်ရေးလှုပ်ဆောင်မှုရဲ့ရိုက်ခတ်မှုတွေကြောင့်ဇူလိုင်လကဆလိုမြို့တော်ဝန်နဲ့လက်ထောက်မြို့တော်ဝန်၅ဦးတို့တနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။2016ခုနှစ်နောက်ပိုင်းအစိုးရတာဝန်ရှိသူ15ဦးတည်ဆုံခဲ့တဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မြို့တော်မနီလာတောင်ဘက်ကတန်နာနွန်မြို့အလန်တင်အခမ်းအနားမှာမြို့တော်ဝန်ရဲ့ရပတ်ကိုဇူလိုင်လ3ရက်နေ့ကတနက်နေ့ပြစ်ဒဏ်သွားတာပါ။ဒီဖြစ်ရအပြင်24နှစ်အတွင်းမှာပဲလှုပ်စွန်းကျွမော်ကဂျန်နရယ်တီနိုမြို့တော်ဝန်ကိုလည်းမော်တော်ဆိုင်ကယ်စီးလာတဲ့အတန်းသိတဲ့တနက်သမားတို့ကပြစ်ဒဏ်သွားပါတယ်။ဒါအပြင်ဒီတရင်ဘတ်ထဲမှာပဲရုံမအိတ်တဲ့ရိုဒါမြို့တော်ဝန်ကိုလည်းတနတ်သမားကပြစ်ဒတ်သွားခဲ့တာပါ။ဒီကာလအတွင်းမှာပဲလက်ထောက်မြို့တော်ဝန်တို့လည်းတနတ်နဲ့ပြစ်ဒတ်ခံခဲ့ရပါသေးတယ်။2016ခုနှစ်ဇွန်လမှာသမ္မတဒုတာတေးတာဝန်ယူခဲ့တဲ့အချိန်ကစပြီးတော့ဒေသခံတာဝန်ရှိသူ15ဦးအသက်ခံခဲ့ရပြီလို့ပြည်တွင်းသတင်းဌာနတွေဖြစ်ကြတဲ့ ABS-CBN ကပြောပါရယ
်။တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာအာဏာပိုင်တွေကနှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစီရင်ခွင့်ရှိကြောင်းဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မကြခင်မှာပဲမြန်မာအစိုးရဘက်ကတရားဝင်တုံ့ပြန်သွားမှာဖြစ်တယ်လို့သမရာယုံပြောခွင့်ရကသတင်းသာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ရိုက်တာသတင်းတော့တွေကိုထောင်နှံချတဲ့အမှုမှာတော့အုတ်ချုပ်ရေးမန်နိုင်ကတရားရေးမန်နိုင်ကိုဝေရောက်ဆွတ်ဖက်ခဲ့ခြင်းမရှိခဲ့ဘူးလို့ဆိုပါတယ်။နေပြည်တော်ကသမရာယုံမှာဒီကနေ့ပြုလုပ်တဲ့သတင်းသာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်
။မြန်မာနိုင်ငံရေခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ICC ခုံရုံးကစီရင်ခွင့်ရှိကြောင်းဆုံးပြလိုက်တာဟာပနာမအဆင့်သာရှိသေးတယ်လို့မြန်မာအစိုးရအနေနဲ့နားလည်ထားကြောင်းသမရာယုံပြောခွင့်ရဦးစော်တေကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ ICC ရဲ့ကျွန်တော်တို့ Round Stage ရဲ့နိုင်ငံတကာကွန်မရှင်တွေရဲ့အဲ့ဒီတွေကမြန်မာနိုင်ငံကို ICC ကစီရင်ခွင့်ရှိမရှိကိုနိုင်ငံတကာဥပဒေတွေတခြားဥပဒေတွေပေါ့နော်ကုလသမဂ္ဂဥပဒေတွေဖြစ်စဉ်တွေနဲ့နှိုင်းယှဉ်ပြီးတော့ချထားတဲ့ decision ဖြစ်တယ်။အဲ့မှာအဲ့ထက်မှာဘယ်ဟာဘလို့ဆိုတော့အထောက်ထားတယ်ဒီထဲမှာမပါဘူးဒီကျွန်တော်တို့ဒီတရားသူကြီးတွေတရားရုံးမှာပြောတဲ့ဟာတွေပေါ့နော်အဲ့ဒါကြီးကျွန်တော်တို့ပေးချာဖတ်ကြည့်ဖတ်တော့ကြတော့အဲ့ကောင်တွေမပါဘူးပေါ့အဲ့ဒါတွေကအခု prosecutor ကိုဒီဟာကိုစီရင်ခွင့်ရှိရလို့ပြောတယ် prosecutor ကနေပြီးအထောက်ထားတွေပြန်တင်ပြရမှာ preliminary investigation လုပ်ရမှာအဲ့လုတ်တဲ့အချိန်ကျမှသူကတင်ရမှာအဲ့ဒါတွေအဲ့အစ်စင်မရောက်သေးဘူးဒီအခုစင်ကမြန်မာနိုင်ငံကို ICC နဲ့စီရင်ခွင့်ရှိမရှိကိုဥပဒေကြောင်းရဟိုသူတို့ဆုံးဖြတ်တာဖြစ်တယ်ပေါ့
ICC ရဲ့စီရင်ခွင့်ရှိကြောင်းထုတ်ပြန်ကြတဲ့ပတ်သက်လို့မြန်မာအစိုးရကမကြခင်မှာတရားဝင်ထုတ်ပြန်သွားမှာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ
်ဒီကိစ္စတွေရဲ့အရင်းခံကကျွန်တော်နဲ့ Bangladesh နဲ့မြန်မာနိုင်ငံဘောဆောင်တဲ့ဆောင်းချက်ဟိုသဘောတူညီချက်ရှိတယ်အဲ့ဒါတွေတိုင်းအများဆုံးအကောင့်ထဲဖွင့်နိုင်လို့ပေါ့ဒီမလာကလေးတွေမှာကျွန်တော် Bangladesh site မှာပြလိုက်တယ် Bangladesh နိုင်ငံသားဝင်ကြီးကပြောလာတာရှိတယ်ပထမဦးဆုံးတော့နေတဲ့ဒီပရီရှင်းကိုတုံးတော့သူမကြခင်ပေါ့နော်မကြခင်တော့ဒီချိန်ကြတော့မပါဘူးမကြခင်ဆက်တင်နေလို့သူတို့လုပ်မယ်ဆိုလို့သူပြောရတယ်နောက်ချက်ကတော့ဟိုခုနကဘယ်လိုလုပ်ဆောင်မလဲဆိုကျွန်တော်တို့ကဟို2018 April 13ရက်နေ့မှာကျွန်တော်တို့တာဝန်ရုံးကြီးကလာ press ကိုထုတ်တာလေ ICC နဲ့ပတ်သက်လို့နောက်ချက်ကကျွန်တော်ဩဂုတ်လ5ရက်နေ့ပေါ့နော်ဩဂုတ်လ9ရက်နေ့မှာဩဂုတ်လ9ရက်နေ့မှာ press release ဆိုလို့ကျွန်တော်ထုတ်တာနောက်ဆုံးတော့ကျွန်တော် email လို့ထုတ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဒီမှာနေ့က ICC ကဒီကိုသုံးပါတိုင်းပေါ့နော်ပရိထွန်းချင်းတော်ကနေဆုံးမစစ်ချတယ်ချတဲ့ပတ်သက်ပြီးတော့ကျွန်တော်မကြခင်ကတရားဝင် statement ထုတ်ပြီးလောလောဆယ်မှာတော့ဒီလောက်ပဲပြောနေ
ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံတည်းရောက်အောင်နှင်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို ICC ခုံရုံးကနေတရားဝင်စုံစမ်းစစ်ဆေးမှုလုပ်ဆောင်ဖို့ အမှုမစစ်ဆေးမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်မှာပါဝင်ထားခြင်းမရှိတာကြောင့်မြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာအစိုးရဘက်ကထုတ်ပြန်ထားပါတယ်ဒါပေမဲ့ ICC ကလက်တလောထုတ်ပြန်တဲ့ကြေညာချက်ကြောင့်မြန်မာနိုင်ငံအပေါ်တစုံတရာဖိအားဖြစ်စေတယ်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်ဒီကြောင့်ဆိုခွင့်ရှိသူရဲ့ဒီသတင်းစာရှင်းလင်းပွဲအနေထားမှာကြည့်ရင်တော့ဒီ ICC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ဒါအစိုးရအနေနဲ့တရားဝင်ပေါ့လေအမြန်ဆုံးထုတ်ပြန်မယ်လို့ပြောသွားတာမျိုးတွေ့ရတဲ့အခါကျတော့ဒီအစိုးရအပေါ်မှာတော့အတိုင်းအတာတစ်ခုထိဖိအားဖြစ်စေတယ်လို့တော့မြင်ပါတယ်
နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာ ICC နဲ့ပတ်သက်တဲ့မေးခွန်းတွေအပြင်ရိုက်တာသတင်းတောက်တွေကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ကိစ္စအပေါ်သတင်းတောက်အများစုကမေးခွန်းထုတ်ခဲ့ကြပါတယ်ရိုက်တာသတင်းတောက်တွေအမှုမှာအစိုးရအနေနဲ့တရားရေးခန္ဓာကိုဝင်ရောက်ဆွဲပစ်ခဲ့ခြင်းမရှိကြောင်းတမနာယုံပြောခွင့်ရဦးစော်ထီကတုံ့ပြန်ပါတယ်တရားရုံးကရိုက်တာသတင်းတောက်ကိုဝါလုံးတို့ကိုထောင်ဒဏ်ချမှတ်လိုက်ပေမဲ့တမနာရဲ့လူငယ်ချမ်းသာခွင့်ရပြန်လွှတ်ပေးဖို့အစီအစဉ်ရှိမရှိဆိုတဲ့သတင်းတောက်တွေရဲ့မေးခွန်းကိုတော့ဦးစော်ထီကအခုလိုဖြေကြားပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာလို့ပြန်ပြန်ကြတော့ပြောလို့မရအောင်ကျွန်တော်ပြောတာကဒါဒီတရားရုံးရဲ့စီရင်ဆုံးဖြတ်ပိုင်ခွင့်ဟိုကျွန်တော်ကခုနကဟိုတရားကိုမထင်မှန်ပြုလို့မရဘူးဟုတ်ချွေးပေါ်စီဖြစ်တဲ့အတွက်အဲ့တော့ဒီစီရင်ချက်ပေါ်မှာလည်းကျွန်တော်တို့ကဘာမှမချက်မပေးလို့ဘူးအဲ့တော့စီရင်ချက်ချမှတ်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတာတော့ depend on situation ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့သူ့အတူဖြစ်ကောင်းဖြစ်လာနိုင်တယ်ပေါ့
ရကန်ပိဋိပကသတင်းတွေဖော်ထုတ်ရေးသားခဲ့တဲ့ကိုဝါလုံးတို့ကိုထောင်ဒဏ်ချမှတ်ခဲ့ပြီးနောက်မြန်မာအစိုးရဘောနိုင်ငံတကာရဲ့ PR တွေတိုးလာနေတဲ့အတွက်ဒီသတင်းနောက်တွေပြန်လွှတ်ပေးရေးကိုအလေးနဲ့စဉ်းစားသင့်တယ်လို့ဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်။မြန်မာနိုင်ငံအပေါ်မှာဒီနိုင်ငံတကာရဲ့ PR ပေးမှုတွေမြင့်မားနေတဲ့အခြေအနေမျိုးမှာဒီ Riders သတင်းနောက်နှစ်ယောက်ရဲ့ကိစ္စဟာအလေးနဲ့စဉ်းစားသင့်တဲ့ကိစ္စတစ်ခုလို့မြင်တယ်။သမရအနေနဲ့လည်းစဉ်းစားနိုင်နိုင်မယ်လို့မျှော်လင့်တယ်ပေါ့
။ဒီကနေ့ပြုလုပ်တဲ့သမရယုံရဲ့သတင်းစာရှင်းလင်းပွဲဟာပထမဦးဆုံးပုံမှန်သတင်းစာရှင်းလင်းပွဲဖြစ်ပြီးနောက်မှလည်းတပတ်တစ်ကြိမ်ဒါမှမဟုတ်နှစ်ပတ်တစ်ကြိမ်ပုံမှန်ပြုလုပ်သွားမှာဖြစ်တယ်လို့ဦးစော်ထေကပြောကြားသွားပါတယ်ခင်ဗျာ
ကိုညံဝဲအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တင်ပြပေးမယ့်သတင်းကတော့ကမန်တိုင်းသားအမေရိကန်နိုင်ငံသားစီစီကပ်ပြားတွေထုတ်ပေးတာကိုနိုင်ငံရေးပါတီတွေကကန့်ကွက်တဲ့သတင်းဖြစ်ပါတယ်ဘာသာရေးလူမျိုးရေးအသွင်ဆောင်ပြည်ပခန့်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွေကရမ်းမဲမြို့နယ်မှာတော့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေအစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းရင်းသားဆိုပြီးနိုင်ငံသားစီစီရေးကပ်ပြုတ်လုပေးနေတယ်ဆိုတဲ့သတင်းပေါ်မှာရခိုင်နဲ့ကမန်တိုင်းရင်းသားနိုင်ငံရေးပါတီတွေကကန့်ကွက်လိုက်ကြပါတယ်ရမ်းပြဲမြို့နယ်ကြောက်နီမော်ကျေးရွာမှာရှိနေတဲ့ကမန်လူဦးရေထပ်ပို့ပြီးတော့မှတ်ပုံတင်တွေလုပ်ပေးနေတယ်လို့လည်းနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်သတင်းပြည်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နေမော်ကျေးရွာမှာရှိတဲ့အစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းသားဆိုပြီးနိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတဲ့ပုံမှာပြန်လည်စီစစ်ပေးဖို့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ AFD ကတောင်းဆိုခဲ့တယ်လို့ရံပြဲမြို့နယ် AFD ပါတီဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်
ဒီကြောင့်ဒီပုံမှာလောကဌာနကလာပြီးတော့စပ်ပုံတွေထုတ်ပေးတယ်။ထုတ်ပေးတဲ့နေရာမှာဒီနေရာမှာလွဲမမှုတွေတွေ့နေရတယ်။အဲ့ဒီလွဲမမှုတွေကိုတကယ်မှန်မှန်ကန်ကန်ဥပဒေပေါင်းနဲ့စီစိတ်ပြီးတော့စပ်ပုံတွေထုတ်ပေးခြင်းကပေါ်ပြီးတော့ဒါဥပဒေရမှန်ကန်မယ်လို့ထင်တဲ့အတွက်ကြောင့်ဒီလိုလွဲမမှုမရှိအောင်အဲ့ဒီစပ်ပုံတွေကိုထုတ်ပေးဖို့ကျွန်တော်ကန့်ကွက်ဆိုတင်တာပါ။ဥပဒေရနိုင်ငံသားစီခွင်နဲ့ပတ်သက်လို့လည်းသူတို့မှာအခွင့်အရေးမရှိတဲ့လူတွေရှိတယ်။အခုအဲ့ဒီလူတွေရောတကယ်ထုတ်ပေးနိုင်ဖို့အခြေအနေရှိတဲ့လူတွေရောအကောင်ရောပြီးထုတ်ပေးတဲ့အခါမှာဥပဒေပေါင်းပြင်တဲ့ကိုရောက်တော့တယ်လို့ကျွန်တော်ခံစားရပါတယ်။
ကံွက်စာကိုမြို့နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကိုစက်တင်ဘာလ5ရက်နေ့ကပေးပို့ထားပါတယ်။ဩဂုတ်လကုန်ပိုင်းတုန်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေတာဝန်ရှိသူတွေကကြောင်းနီမော်ကျေးရွာကိုရောက်ရှိလာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့ပါတယ်။လက်ရှိကြောင်းနီမော်ရွာထဲမှာကမန်တိုင်းတာဥယျရာကနန်းမပြည့်ပေမဲ့လည်းနိုင်ငံသားစီစီရေးကတ် 3,000 ကျော်ထုတ်ပေးတဲ့ပုံမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေကံွက်ခဲ့တယ်လို့ဦးမြင့်လွင်ကပြောပါတယ်။
မှတ်ပေါ်တယ်လို့တော့ကလက်ရှိကျွန်တော်စီရင်ရရအရဆိုလို့ရှိရင်3,306ယောက်ပို့ပြီးသွားပြီလက်ရှိကမှဥပဒေရှိမှာလောလောဆယ်ရှိမှာ90လောက်ပဲရှိနေအဲ့ဒီ3,000တွေကဘလို့ကဘလို့ဖြစ်လာလဲဘင်္ဂလီတွေကနေပြီးတော့ကမန်စီရင်သားအခြေပြောင်းလိုက်ပြီးတော့မှတ်ပေါ်တယ်လို့ပဲပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ပါတီရဲ့ကံကြမ်းစာပြင်ချင်းဖြစ်ပါတယ
်ဒီခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ရေခင်းနောက်ပိုင်း2018ခုနောက်ပိုင်းကြောင်းနီမော်ရွာကကမန်မျိုးရမ်းများပြားဟာရန်ကုန်မြို့မှာရွှေ့ပြောင်းနေထိုင်ခဲ့ပါတယ်ဒီဖြစ်စဉ်အတွက်နိုင်ငံသားစီစီရေးကတ်ထုတ်ပေးတာပြန်လည်စီစစ်ပေးဖို့ကမန်မျိုးရာတိုးတက်ရေးပါတီကလည်းစက်တင်ဘာလ4ရက်နေ့မှာကန့်ကွက်စာပေးပို့ခဲ့ပါတယ် ကမန်လူမျိုးမြေခံပြီးနိုင်ငံသားစစ်စည်းကတ်တွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာသုတရေးပါတီဒုဥစ္စာဥလှတိုးကပြောပါတယ်
မဖြစ်သင့်တဲ့ကိစ္စတခုပေါ့နော်ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကသွားပြီးတော့မလှုပ်ပါနဲ့ဆိုပြီးသွားပြောလို့ရတဲ့ကိစ္စမှမဟုတ်တာ
အစ္စလမ်ဘာရာဝင်ကြောက်နေမော်ကြေးဝါသာဥအောင်သိန်းကတော့အစိုးရအနေနဲ့ဥပဒေနဲ့အညီလှုပ်ပေးတာလို့ယူဆကြအောင်ခုလိုပြောပါတယ်
ဒါလောက်ကကလှုပ်ပေးတယ်ကျွန်တော်တို့ကမသိနိုင်ဘူးသူတို့ကဥပဒေနဲ့ညီလှုပ်ပေးမှာပေါ့ဥပဒေနဲ့မညီတော့သူလှုပ်ပေးမှာမဟုတ်
ကျောင်းနီမော်ကြီးဝါမှာကမန်တိုင်းသားတွေနဲ့အတူအစ္စလမ်ပါရာဝင်ရိုဟင်ဂျာလို့သူတို့ကိုယ်ကိုသူတို့ခေါ်ဝေါ်နေတဲ့လူတွေနေထိုင်ကြပါတယ်။ဘင်္ဂလီတွေကိုကမန်တိုင်းသားတွေဖြစ်နိုင်ငံရေးစစ်ဆေးရေးကလှုပ်ပေးတယ်ဆိုတာအစိုးရပေါ်လစီမရှိဘူးလို့သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောပါတယ
်။မဟုတ်မလို့မလို့ဘူးဆိုတာကျွန်တော်တို့ကဘင်္ဂါလီဖြစ်ပြီးတော့ကမန်ပါလို့မလို့အဲ့ဒါကြီးလည်းနည်းနည်းလေးချင်းချင်းလင်းလင်းဖြစ်အောင်လောက်ကသက်ဆိုင်တဲ့ဝန်ကြီးဌာနကိုမေးပေးပေးစစ်ချင်တယ်။ဆိုတော့အတိအကျမလိုဘူးသို့တော့ policy မှာမရှိဘူး။အော်ကမန်မဟုတ်တဲ့လူကိုကမန်လို့ကျွန်တော်စဉ်းသုံးခွင့်မပေးဘူ
းနိုင်ငံသားစီစစ်ရေးကလှုပ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးနေပြည်တော်လူဝေမှုကြီးကြရေးဦးစီးဌာနနဲ့ရခိုင်ပြည်နယ်လူဝေမှုကြီးကြရေးဦးစီးဌာနကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူးရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေဆိုင်ဆောင်ရွက်စီလိုပြီးကမန်တိုင်းသားတွေဖြစ်နိုင်ငံသားစီစစ်ရေးကလှုပ်ပေးနေတဲ့သတင်းပေါ်စိုးရိမ်မိကြောင်းဒီလိုလှုပ်ရဟာနိုင်ငံတော်အနာဂတ်နဲ့အချုပ်ချာအာဏာ၃ရပ်ကိုများစွာထိခိုက်စေလို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇားမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကရိုဟင်ညာမွတ်စလင်ဒုက္ခသည်တွေစုဝေးပြီးတော့နိုင်ငံတော်လျှို့ဝှက်ဥပဒေနဲ့1900နှစ်ချခံလိုက်ရတဲ့ရိုက်တာသတင်းတော်2ဦးနဲ့ဒီတကူတော်ဆန္ဒပြခဲ့သူတို့လွတ်မြောက်ရေးဆန္ဒပြခဲ့ကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရိုဟင်ညာဒုက္ခသည်ကိုအီစလမ်ကိုဆက်သွယ်မေးမြန်းခဲ့ပါတယ်။
ဒီနေ့စတံဘလာကနေရဲ့နင်းလေနနာရီကိုရနေစက်တင်ပြီးတော့လေးနာရီကိုတီဟောဘဘဒေသကုတူပါလောင်ဒုက္ခစေစခန်းမှာရိငါဒုက္ခစေတောင်းကနာရှိသောလူရယရိုက်တာတည်တောင်းတော်ကိုဖြစ်တဲ့ကိုအားလုံးနဲ့ပူကျော်စိုးတို့နောက်အပါဝင်နိုင်ငံရဲ့အချင်းသာအောင်ကုတင်ကျော်တို့တုံးလွင်ညော်ရေးအတွက်ဆနာထုတ်ဖို့ချင်းဖြစ်ပါတယ်အဲ့ဒီဆနာပွဲကြီးကိုအာကာဝန်ကြားဆိုစတီပေါ်ဖစ်အန်ဟမရာရှ်အဖွဲ့အစည်းအောင်ချင်ပါပြုလို့ခြင်းဖြစ်တယ်ကျွန်တော်တို့ဟိုနဲလေနနာရီယာစပြီးတော့စုထုံးပွဲအကနာစပြုလို့ခဲ့တယ်စုထုံးပွဲပြီးနောက်ပိုင်းသနာထုတ်ဖို့ပွဲချင်ပါပြုလို့ခဲ့ကြပါတယ
်ကိုအစ္စလမ်တို့အခုဒီကုတုပလောင်ဒုက္ခသည်စခန်းမှာအဓိကကကိုထင်ကျော်ရဲ့ဒီရိုက်တာသတင်းတော်နှစ်ယောက်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အဓိကဒီဆန္ဒထုတ်ဖော်ခဲ့ကြတယ်ဆိုတော့ဟိုဒီဘလိုမျိုးတောင်းဆိုချက်တွေရှိလဲနောက်သူတို့ကိုအမြဲဆုံးပြန်လွှတ်ပေးဖို့ပေါ့နော်မြန်မာအစိုးရအပါအဝင်နိုင်ငံတကာကိုရောတောင်းဆိုတာတွေရှိလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ပါကျွန်တော်ကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအကိုကျွန်တော်အဓိကတောင်းဆိုခြင်းရှိပါတယ်ကိုအားလုံးနဲ့ကိုကျော်စိုးနောက်ရိုက်တာသတင်းတော်အပြစ်မရှိခြင်းနဲ့တောင်းချခံရတာအဲ့ဒီရိုက်တာတည်တောင်းတော့အမြန်ဆုံးလွမြောက်ရတဲ့ကျွန်တော်တို့အတေကတောင်းဆိုခြင်းဖြစ်ပါလေ
ဒီဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူအပြစ်ပေးနိုင်အောင်ဆိုပြီးတော့တောင်းဆိုကြတဲ့အနေအထားရှိတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီကိုအစ္စလမ်တို့ဒုက္ခသည်တွေဘက်ကရောဒီလက်ရှိဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေအနေအထားတွေနဲ့ပတ်သက်ပြီးတော့ဘလို့များစုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့ပြောကြင်လဲနောက်ပြီးတော့ဆုံးချုပ်နေနာခဲ့ရသူတွေအတွက်ပေါ့နော်တရားမျှတမှုရှိဖို့ရောဘလို့များတောင်းဆိုခြင်းမလဲရှင
်ဘူဂျောဆိုးနဲ့ကိုအလုံးတို့နောက်ဒီရခိုင်အရေးကိစ္စမှာလူမျိုးတုံးသိခဲ့မှုရဲ့အတေကဇလောစစ်စင်ကိုဖော်တော့တဲ့သူပုဂ္ဂိုလ်နှစ်ယောက်ပါအဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကိုမမဆူရဘကမထရအချင်းချပြစ်ပြတာကိုကျွန်တော်တို့ရွန်ကြဒုက္ခစေတရလုံးကကဘာကုလသမဂ္ဂအပါဝင်နိုင်ငံတကာအဖွဲ့အစည်းကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်ရခိုင်ရဲ့ကိစ္စမှာအစိုးရအကျုံးသိခဲ့တော့ထရကန်တွေကို ICC နိုင်ငံတကာရသောင်းဝန်ခွင့်ရင်းကိုတင်းတင်းပြီးတော့စစ်စစ်အရေးယူဖို့အတွက်ကျွန်တော်တို့အတေကတောင်းဆိုခြင်းပြပါတယ
်ကိုအစ္စလမ်ရဲ့ဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်နော်ဒီလိုလှမ်းပြီးတော့ပြောပြပေးတာ
တို့ရရှိများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်နိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းထုတ်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်0932 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဦးဆောင်မှုနဲ့ပတ်သက်လို့နယူးယောက်တိုင်းသတင်းစာမှာဝေဖန်ရေးသားခဲ့တဲ့အမည်မဖော်လိုသူထိတ်တန့်အရာရှိဆိုသူဟာသူတို့မဟုတ်ဘူးဆိုတာကိုဒူးသမ္မတမိုက်ပန့်စ်ကနေစလို့အဓိကကြတဲ့အစိုးရအဖွဲ့ဝင်အတော်များများအစုံထရန့်ရဲ့အစိုးရအတွင်ထိတ်တန့်အရာရှိတွေကညှင်းဆိုထားပါရယ်နယူးယောက်တိုင်းမှာသတင်းဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်မှာကတော့သမ္မတထရမ့်အုပ်ချုပ်မှုနဲ့ပတ်သက်လို့အခြေအတင်ပြောဆိုဆွေးနွေးစရာတွေဖြစ်လာအောင်လုပ်ခဲ့တယ်လို့ဒီဝေဖန်ရေးသားသူဟာဘယ်သူဖြစ်နိုင်လဲဆိုတော့ခံမှန်းပြောဆိုမှုတွေကလည်းအကြီးအကျယ်ဖြစ်လာနေတာပါ VOA သတင်းတော့ဂျင်းမလုံးပေးပို့ထားတဲ့သတင်းကိုတော့ကိုရနိုင်ပြောပြပေးပါအောင်ရှင
် New York Times သတင်းစာမှာသမ္မတထရမ့်ကိုပြင်းပြထန်ထန်ဝေဖန်ထားတဲ့အမည်ဖော်လိုသူဆောင်းပါးရှင်ဟာရှက်စရာကောင်းတယ်လို့ဒူးသမ္မတမိုက်ပန့်စ်က Florida ပြည်နယ်မှာဝေဖန်လိုက်ပါတယ်
Anyone who would write an anonymous editorial.
တင်းစားလည်းမအမိမဖော်ဘဲနဲ့တမရကိုတပုတ်လေလွင်ပြောတဲ့ဆောင်းပါးကိုရေးတဲ့သူဘယ်သူမဆိုဒီအစိုးရအတွက်အလုံးမလုံးသင့်ပါဘူး။သူတို့အနေနဲ့ဂုံသိက္ခာရှိရှိနဲ့ယာဒူးကနေနှုတ်ထွက်သင့်ပါတယ်
။ဒူးတမရမိုက်ပန့်စ်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့အခြားအစိုးရအဖွဲ့ဝင်တွေကလည်းဒီဆောင်းပါးကိုသူတို့ရေးတာမဟုတ်ဘူးဆိုပြီးတော့ကြေညာချက်တွေထုတ်ခဲ့ကြပါတယ်။ New Times တင်းစားကတော့ဒီဆောင်းပါးကိုတမရထရမ့်အစိုးရအဖွဲ့တွေကထိတ်တန့်တာဝန်ရှိသူတယောက်ကရေးတာဆိုပြီးတော့ဖော်ပြခဲ့တာပါ။သမ္မတထရမ့်အစိုးရထဲမှာသမ္မတထရမ့်ရဲ့အဆိုအဝါဆုံးအကျင့်အနေနဲ့လောရတဲ့ချုပ်ပေါ်မှာစိတ်ပြတ်နေကြတဲ့သူတွေရှိနေတဲ့အထက်မှာအတန်တိတ်တော်လန်နေကြသူတွေရှိနေပြီးအခုထင်မြင်ချက်ဆောင်းပါးရေးသူဟာဒီထဲကတယောက်ဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ့်ကတော့ဒါနဲ့ပတ်သက်ပြီးတော့စိတ်ပြတ်မိတယ်ဆိုပြီး Twitter ကနေပြောကြားလိုက်ပါတယ
် Nobody has ever done
နည်းနည်းအတွင်းဘယ်အစိုးရကမှကျွန်တော်တို့အစိုးရလုပ်တယ်လို့မျိုးမလုပ်နိုင်ခဲ့ပါဘူးဒါကြောင့်ကျွန်တော်အစိုးရအဖွဲ့တွေကအမည်မဖော်တဲ့သတင်းရင်းမြစ်ဆိုပြီးကျွန်တော်ကိုပြောတော့အဲ့ဒီလူဟာအလုံးမှာအစင်မပြေတဲ့သူလွဲမှားတဲ့အကြောင်းပြချက်တွေနဲ့ဖြစ်နိုင်ပြီးဒါတွေကလုံးဝမဟုတ်ပါဘူး New York Times ကလည်းအဆုံးရှုံးတွေနဲ့ရင်ဆိုင်နေရတဲ့သတင်းစာပ
ါဒါပေမဲ့ Massachusetts ပြည်နယ်အထက်လွှတ်တော်မှ Ed Markey ပါဝင် Democrat အတော်များများကတော့အဲ့လိုမမြင်ကြပါဘူ
း The alarming part of the op-ed
ဒီဆောင်မှာစိုးရိမ်စရာကောင်းတဲ့ဘက်ကကျွန်တော်တိုင်းပြည်နေတိုင်းလို့လို့ထိခိုက်နစ်နာနေပြီလားဆိုတာကိုအလွန်စိုးရိမ်တဲ့သူတယောက်အင်ဗီရိုမှာရှိနေတယ်ဆိုတာပါကျွန်တော်အနေနဲ့လည်းဒါကိုအလေးနဲ့ထားသင့်ပါတယ
်အော်လော့ဒေါ်ဥက္ကဋ္ဌပေါ်ရိုင်ယန်ပါဝင် Republican တွေကတော့ဒီကိစ္စမှာသမ္မတထရမ့်နောက်ကနေယက်တီခဲ့ကြပါတယ
် It's a person who obviously is living
ဒီလူဟာမယုံသားဘူးဆိုတာရှင်းပါတယ်ဒါကသမ္မတအတွက်လည်းအထောက်အကူမဖြစ်စေပါဘူးဒါကြောင့်ခမည်းအနေနဲ့သမ္မတကိုအကူအညီပေးဖို့စိတ်ဝင်စားတယ်ဆိုရင်ခမည်းအနေနဲ့သမ္မတအတွက်အလုံးမလုံးသင့်ပါဘူး
သမ္မတအတွက်တော့ဒီကိစ္စကနိုင်ငံရေးရာထိခိုက်နစ်နာမှုတွေကသိရှိမှာမဟုတ်ဘူးလို့ Bipartisan မူဝါဒရေးရာဌာနကအကဲခတ် John Fortier ကပြောပါတယ
် I don't think it's going to change people's opinion about
ဒီကိစ္စကြောင့်တော့သမ္မတထရန့်အပေါ်မှာရှိတဲ့လူတွေရဲ့သဘောထားတွေပြောင်းသွားစရာမရှိပါဘူးလူတွေကသူ့ကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒီကိစ္စရဲ့အခြေခံအကြောင်းကိုသူတို့သိပါတယ
်ဒါပေမဲ့တချို့တွေကလည်းအခုလိုဖော်ထုတ်လိုက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေကြပြီးဒီထဲမှာတဝေးအဖွဲ့ကနိုင်ငံရေးအကဲခတ် Jim Kessler လည်းပါဝင်ပါတယ
် There are a lot of people within the Trump administration within his White
House ဆူအဖွဲ့မှာရောအင်ဂျီရောလည်းမှာရောပြီးတော့ Trump နဲ့နှိစက်တဲ့အတိုင်းဝန်နဲ့မှာရောသူ့ကိုမကြိုက်တဲ့သူတွေမယုံတဲ့သူတွေနောက်သမ္မတတာဝန်ကိုမလုပ်နိုင်ဘူးလို့ထင်တဲ့သူတွေသမ္မတမဖြစ်သင့်ဘူးလို့ထင်တဲ့သူတွေအများပြားရှိနေပါတယ
်ဒါပေမဲ့ Trump ကိုထောက်ခံသူတွေကတော့အဲ့လိုမဟုတ်ပဲတခြားပုံစံနဲ့မြင်နိုင်တယ်လို့ John Fortier ကပြောပါတယ
် I would contrast that withpublic opinion polls which show
the Demon Republican မဲဆန္ဒရှင်တွေဟာအခြေခံအားဖြင့်တော့ Donald Trump ကိုထောက်ခံကြတယ်ဆိုတော့လူမှုသဘောထားစစ်တမ်းတွေကိုတော့ကျွန်တော်အနေနဲ့သဘောမတူပါဘူး။သူကလူကြိုက်များတဲ့သမ္မတတော့မဟုတ်ပါဘူး။ဒါပေမဲ့ Republican အမားခံနယ်မြေတွေမှာတော့သူ့ကိုကြိုက်ကြပါတယ်
။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွတ်တော်ရွေးကောက်ပွဲတွေအတွင်းသမ္မတ Trump ဟာအဓိကကြတဲ့ကိစ္စရပ်တစ်ခုဖြစ်နေတယ်ဆိုတာကိုအခုနောက်ဆုံးဖြစ်ခဲ့တဲ့ဒီဖြစ်ကနောက်ထပ်သက်တည်ပြလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်စက်တင်ဘာလ9ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါအမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့မိုးရေကနေလူတွေကိုအန္တရာယ်မပြုခင်ထိန်းချုပ်နိုင်မယ့်နည်းလမ်းတွေနဲ့ပတ်သက်ပြီး
rainwater harvesting so မိုးရေကိုရအောင်မိုးရေကိုထိန်းချုပ်ပေးရမှာပေါ့နော်
ထိန်းသိမ်းရေး engineer ဦးသိမ်းမော်ကိုဆက်သွယ်မေးမြန်းထားတဲ့အသိပ္ပံနဲ့ဤပညာအစီအစဉ်ကိုမကြားခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့ကမြန်မာနိုင်ငံဘက်ကအမျိုးသမီးတွေရောက်ရှိလာကြပြီးတော့ရောင်းစားခံကြရတာအိမ်တွင်းအကြမ်းဖက်မှုတွေခံရတာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုခံရတာတွေအတွက်အကူအညီပေးဖို့အတွက် Women Crisis Center မြို့သမီးများအရေးပေါ်ကိဟာကိုဖွင့်လှစ်ထားပါတယ်သူတို့အရေးပေါ်အကူအညီလို့ရင်ဘလို့အကူအညီပေးနိုင်ပါသလဲဆိုတာကိုတော့အမျိုးသမီးကိဟာရဲ့တာဝန်ခံမတ်ရီရီဝင်းကိုဆက်သွယ်မေးမြန်းထားတာကိုတော့ဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ပေးထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
အခုထိုင်းမြန်မာနယ်စပ်မှာပေါ့နော်အကြီးဝင်းတို့ဒီမဲဆောက်ဘက်မှာမြန်မာနိုင်ငံဘက်ကနေပြောမှာနော်အမျိုးသမီးလေးတွေလူကုန်ကူးခံရမှုအခြေအနေက
ကိုကလောလောဆယ်ဆယ်ရတော့လူကုန်ကူးမှုတွေကတော့ဟိုရှိနေကြတာပဲပေါ့နော်သူကရှိနေကြတယ်ဆိုတာကတော့သူတို့ဆက်တယ်မှာလူကုန်ကူးရဲ့ခံစားနေရတာမဟုတ်ပေါ့သူကတော့ကယ်ရီကိုပတ်စံပေးပြီးလာတယ်ပွဲစားတွေနဲ့သွားတယ်အလုပ်ရှိခွေးအောင်ကယ်ရီပြင်ပေးတဲ့နေရာမှာအလုပ်ဝင်ကြတယ်အဲ့လိုခါကြီးကတော့နေတိုင်းရှိနေတာဒါပေမဲ့ပိတ်ဆုံးမှသူတို့ကအလုပ်ခတွေမရတော့မှပြပါလို့ရှိလို့ရှိရင်အလုပ်ရှင်ကအလုပ်ကြီးကြီးဖြစ်တော့မှသူတို့ပွဲစားတွေကရောင်းစားသွားမှအဲ့လိုမှသူတို့ကတိကျတာလေရောင်းစားဖြစ်တာတော့အဲ့လိုပါပဲအဲ့ဒါကတော့အနေတိုင်းရှိနေတာအဲ့ဒါကြောင့်သူကဘယ်လိုမျိုးလုပ်ထားလဲဆိုတော့တော့ဒီလိုစင်တာရှိတာပေါ့အဲ့ဒီမှာဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်အဲရောင်းစားခံလို့ပဲဖြစ်ဖြစ်ပွဲစားတွေကအကြံဖတ်ခံလို့ပဲဖြစ်ဖြစ်နောက်ပြောလို့ရှိလို့ရှိရင်သူတို့ကဟိုဆက်ရုံမှာပေါ့နော်ကျတဲ့နိုင်ခုခုလိုဖြစ်ဖြစ်အလုံးရှင်ကလောက်ခါတွေမပေးလို့ဖြစ်ဖြစ်မတရားခိုင်းစလို့ဖြစ်ဖြစ်ပေါ့ဆက်သွယ်ဖို့ဆိုပြီးတော့ဒီဒီဖုန်းနံပါတ်တွေကိုပြန်ပြီးတော့သူတို့ပေးထားတာပေါ့နော်အဲ့ဒါလည်းအခုကျွန်တော်ဆက်သွယ်လာတာပေါ့
အများအားဖြင့်တည်တာတစ်ခုတစ်ပြင်းဒီတိုင်းသားပင်ကလင်းရည်ဒီပေါ့နော်လိန်လုံကမ်းမှာလုတ်ကြိမ်မှုပေါ့နော်ရောင်းစားခံရတဲ့အမျိုးသမီးတွေရဲ့ဒီနေ့ရည်ဝင်းတို့ရှိရောက်လာတာတွေရောရှိလားကုညီတောင်းတာတွေရောရှိလား
အများသောအဖြစ်ကအဲ့ဒီအမျိုးသမီးလေးတွေကအဲ့ဒီလေလုံငယ်ရုံဒီမှာရှိနေတယ်။တမီးလေးတော့ကတည်းကတို့တွေ့တယ်။တကယ်ကမှသူတို့တွေကသူတို့ကောင်းနေတဲ့အချိန်ကြလို့ရှိတော့သူကအခုကြီးမတောင်း။ဒါပေမဲ့သူတို့လာချင်တယ်။ဒီနေ့ကသူတို့လည်းလည်းတယ်လက်ရှိတယ်အဲ့လောက်ပဲ။ဒါပေမဲ့သူတို့ဒီမှာသွားတဲ့ခါမှာသူတို့အခက်ခဲတွေပြောကြတဲ့ဓာတ်ရရရှိတယ်ပေါ့။ကျွန်တော်ကအခုကြီးတို့အချိန်ကြီးပြောပါဆိုတော့အဲသူတို့ကတော့အခုလည်းတော့ဆရာသူတို့ကကောင်းတဲ့ခါကျတော့အဲ့လိုမျိုးမပြောဘူးပေါ့နော်။ဒါပေမဲ့သူတို့နည်းနည်းပေါ့ကျမ်းမာရေးမကောင်းလာဘူးပေါ့။အဆက်ခက်ခဲလေးရှိလာပြီပေါ့။သေးဆွဲတာလိုမျိုးအဲ့လိုဆိုလို့ရှိရင်လုံးရှင်ကမထားတော့ဘူးဆိုလို့ရှိရင်အဲခေဟာဆက်သွဲလာတယ်အခုကျွန်တော်တို့ဒီကိုကျမ်းမာရေးခေဟာမှာဆိုလို့ရှိလို့ရှိရင်ကျမ်းမာရေးမကောင်းလို့ဂျုံကလက်နေတဲ့ခရီးမလေးတွေပေါ့နော်အဲ့ဒါမျိုးတွေရှိတယ်သူကများသောအဖြစ်ကသူတို့တွေကယောဂတွေပါတွေပေါ်သွားတယ်ပေါ့ဥပမာပေါ့ဟိုကာလာဒါယောဂတို့လိုမျိုးအခြံကြီးတို့ပေါ်တာမျိုးဆိုလို့ရှိရင်သူတို့တွေယုံများသူမထားတော့တဲ့ခါကျတော့သူတို့တွေကအဲ့လိုပြန်ပို့ကြတော့လဲဒုက္ခရောက်တယ်ပေါ့ပြောလို့ရှိလို့ရှိရင်တနေရာမှာအလုပ်လုပ်မှုဆိုတော့သူတို့အဆင်မပြေဘူးလေအဲ့ဒါဆိုလို့ရှိရင်သူတို့ကဆက်သွယ်လာတယ်ဒီဟာမှာပေါ့ခဏနေမယ်ပေါ့ပြောလို့ရှိရင်ဒီမှာစေးရီဘာတွေပေါ့အဆီစဉ်ပေးပေါ့တော့အဲ့လိုမျိုးလုပ်ပေးတာမျိုးတွေရှိတယ
်အဲ့ဒါပြီးတော့သူတို့နောက်ချီလာဗာလေတော့
ဆက်တော့လည်းအကျမ်းမကြီးသူတို့ပြန်ကောင်းသွားတယ်သူတို့ပုံမှန်လို့ပြန်ဖြစ်သွားတယ်သူတို့ဘယ်လိုပြောလဲဆိုတော့ဖြစ်သွားလို့ရှိရင်သူတို့ကမျိုးတွေထပ်ပြီးတော့ဟောလို့ဖြစ်တော့ဘောနော်အစီဘာတွေပြန်သွားကြတာမျိုးလည်းရှိတယ်ဆက်တော့လည်းဒီဟာမှာအဲ့လိုမျိုးနေနေတာမျိုးတွေရှိတယ်
ဒါမဲ့လို့လေဒီတိုင်းနေသွားလို့ရမှာသူတို့ ဝင်ရည်တော့သူတို့ရှေ့ရည်တွေကတော့သူတို့ကြည့်အောင်ပါပေါ့
ဒီဟာဒီမှာကတော့သူတို့အတော့ဝင်ဝန်းကျောင်းဟာတွေပေါ့နော်သူတို့တင်ပေးတာမျိုးတွေရှိတယ်စက်ချုပ်ပညာတို့ပြီးတော့လက်မှုပညာတို့ပေါ့နော်များသောအားဖြင့်ကတော့သူတို့တွေကဆက်နေပိုင်းတင်ပြီးသွားလို့ရှိရင်သူတို့စက်ရုံတွေပြန်ဝင်ငန်းကားတွေပါတယ်တက်အဲ့လိုဟာမျိုးတွေသူတို့ရှိတယ်ပေါ့နော်အဲ့လိုမျိုးတွေသူတို့လုပ်ကြတယ
်အဲ့ဒီမှာရည်ဝင်းကအမျိုးသမီးကြီးဟာဖွင့်ထားတာလားလား
မိကေရနှစ်ခုရှိသေးတယ်အဲ့ဒီ green house ဆိုတဲ့အမျိုးသမီးကေဟာရဲ့ဒီ health care house ဆိုတဲ့ HIV အမျိုးသမီးနဲ့ကလေးတွေထားတဲ့ကေဟာရဲ့အဲ့နှစ်ခုရှိတယ်အဲ့ဒီ green house မှာကြတော့ဒီ women crisis center women crisis center မှာကြတော့ဒုက္ခရောက်နေတဲ့အမျိုးသမီးမျိုးစုံထားတာပေါ့ဥပအကြံပတ်ခံရတဲ့အမျိုးသမီးတွေရှိတယ်အိမ်ရင်းကြံပတ်ခံရတဲ့အမျိုးသမီးတွေရှိတယ်ကိုယ်ဆောင်မျိုးသမီးတွေရှိတယ်ပေါ့နော် women crisis center မှာတော့ဒီ health care house ဆိုတဲ့ center မှာတော့ HIV နဲ့ပတ်သက်တဲ့အမျိုးသမီးနဲ့ကလေးတွေထားရတယ်ပေါ့နော်
အဲ့ဆိုအဲ့ဒီအမျိုးသမီး crisis center မှာအဲ့ဒီအမျိုးသမ
ီး women crisis center မှာကြတော့ဒီအကျန်းဖတ်ခံရတဲ့အမျိုးသမီးတွေထားတယ်ပြောရလို့ရှိလို့ရှိရင်အရင်းကျန်းဖတ်မှုခံရတဲ့အမျိုးသမီးတွေထားတယ်အကျန်းတော့လိမ့်ပိုင်းဆိုင်ရာအကျန်းဖတ်ခံရတဲ့အမျိုးသမီးတွေပေါ့နောက်ပြီးတော့အခုအလုံးလလုံးရင်းနဲ့အဲ့ဒီရောင်းစားခံရတယ်သူအရင်းချင်းတွေကဆက်သွဲလာတယ်အဲ့ဒီအမျိုးသမီးတွေပေါ့အဲ့လိုခိတ္တနားခုံမယ်ပေါ့နော်အဲ့လိုအမျိုးသမီးမျိုးတွေထားတယ်နောက်ပြီးကြလို့ရှိရင်ဒီကိုယ်ကအမျိုးသမီးတွေပေါ့ယောက်ျားတွေကဖြစ်သွားတယ်ပေါ့နော်သူတို့ကလေးတွေပါတယ်မွေးဖို့အတွက်အခက်ခဲဒုက္ခရောက်နေတယ်ပေါ့အဲ့လိုမျိုးသမီးမျိုးတွေ women crisis center မှာရှိနေထားတယ်ပေါ့
အဲ့ဆိုအခုအမျိုးသမီးတွေဘယ်နှယောက်လောက်ရှိနေလဲအဲ့ဒီမှာဒုက္ခရောက်
အမျိုးသမီးတွေကထပ်လိုက်ဝင်လိုက်ပေါ့နော်ဆက်ဆိုရယ်3-4လနေသွားတယ်ကျူလောလော70ရတော့78လောက်ရှိတယ်အမျိုးသမီးအဲ့ဒီအခု women crisis center မှာပေါ့အ
ဲ့လိုဒီကြီးဟာမှလာပြီးတော့ဒီအားကိုတဲ့အမျိုးသမီးတွေကိုရည်ဝင်းကဘယ်လိုပြောထောင်ပြီးလဲ
နော်အဲ့ဒီခေဟာမှာကအမျိုးသမီးဝန်ထမ်း3ယောက်ရှိတယ်တို့ခေဟာတာဝန်ခံ1ယောက်ရယ်တို့တွေကိုအများတိုင်းကြည့်နေတဲ့အမျိုးသမီး1ယောက်ရယ်နောက်ပြီးသွားလို့ရှိလို့ရှိရင်အဲ့ဒီမှာတို့တွေလာတဲ့အမျိုးသမီးတွေကိုအသက်မွေးဝမ်းကြောင်းပညာတွေသင်ပေးတဲ့ဝန်ထမ်း1ယောက်ရယ်3ယောက်ရှိတယ်ပေါ့တို့အထူးကတော့တို့ကတော့ဟိုစိတ်ပိုင်းဆိုင်ရာစေတနာတွေပေါ့နော်အဲ့ဒါတွေတို့မှရှိကြတယ်ပေါ့အဲ့ဒီဟာတွေကိုတို့တွေကိုပေါ့နော်ဟိုစိတ်သိစိတ်လေးအကြံပေးတာတို့တို့ရဲ့စာဝန်နေရေးတွေပေါ့နော်အဆင်ပြေဖို့လုပ်ပေးတာတို့နောက်တို့တွေကအများတိုင်းစေုံစေကန်းတွေတွားရတယ်ပေါ့နော်တွားလို့ရှိရင်တို့ကျမကြီးဆောက်ရှောက်မှုတွေပေးတာတွေရှိတယ်အချို့မျိုးသမီးတွေကလာလို့ရှိရင်သူကဘာလို့ထင်လဲဆိုတော့သူရဲ့စေတနာလေးမှာဥပဒေနဲ့ရင်ဆိုင်ခြင်းနဲ့ပေါ့ legal နဲ့ပတ်သက်ပြီးတော့လုပ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီဥပဒေနဲ့ပတ်သက်တဲ့ရှင်းနေတွေဓာတ်တွေနဲ့ဆက်သွယ်ပြီးတော့ပေါ့နော်သူတို့အမှုတွေဓာတ်တွေနဲ့ကူညီပေးတယ်နောက်ပြီးတော့ဒီချို့မျိုးသမီးတွေကြတော့လေသူကသူ့ဘာသူရက်တိခင်တာပေါ့နော်ရက်တိခင်တယ်သူရဲ့စိတ်တွေလည်းသူကပြအောင်ဆိုလို့ရှိရင်မအဟိုအများသားတွေနဲ့ဝန်တန်းတော့အမှသူတို့အတွက်လက်မှုပညာလေးတွေစက်ချုပ်ပညာလေးတွေသူလုပ်ခြင်းနဲ့ဟာလေးတွေပေါ့အဲ့အရာတွေကိုသင်ပေးတာပေါ့ဒါပေမဲ့အဲ့ဒီမှာနည်းနည်းတစ်နှစ်နှစ်နှစ်ကြာအမှုတွေပါလဲပြီးပြီးပေါ့ပြီးပြီးသွားပြီဆိုလို့ရှိရင်သူကသူ့ရဲ့မိသားစုကိုပြန်ကျင်တယ်ပေါ့မြန်မာပြည်ကိုပြန်ကျင်တယ်ဆိုလို့ရှိရင်ဒီလက်ဆောင်ထဲမှာရှိတဲ့တခြားဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်ဟိုမြန်မာပြည်မှာရှိတဲ့ဖော်မောကျောင်းနဲ့လည်းချိတ်တယ်ပြီးသွားလို့ရှိရင်ထိုင်းရဖော်မောကျောင်းနဲ့လည်းဒီခုခုလုံကြီးပေါ့အဲ့ဒါနဲ့လည်းချိတ်ပြီးတော့မြန်မာပြည်မှာရှိတဲ့သူ့ရဲ့မိသားစုကိုပြန်ပို့ပေးရလဲလုပ်ပေးတယ
်ဆိုအများအဖြစ်ကဘယ်လိုမျိုးအမျိုးသမီးတွေဒုက္ခရောက်ပြီးလာကြလဲ
အများအဖြစ်ကသူတို့ကအိမ်ရင်းကျန်းဖတ်မှုတွေများတယ်။လိင်ပိုင်းဆိုင်ရာကျန်းဖတ်မှုတွေများတယ်။သူတို့ပတ်ဝန်းကျင်ရတို့ပြီးလို့ရှိရင်ဒီသူတို့ရဲ့အိမ်ရင်းနာချင်းတွေရတို့အဲ့လိုမျိုးဟာမျိုးတွေပေါ့နော်။အဲ့ဒီပြဿနာတွေကအခုပိုများတယ
်။အဲ့လိုအိမ်တွင်းအကျန်းဖတ်မှုတွေနဲ့ပတ်သက်ပြီးတော့ရောက်လာတဲ့အပြုသမီးတွေရောရည်ဝင်းကဘလို့အကူအညီပေးလဲ
။အိမ်ရင်းကျန်းဖတ်မှုတွေပတ်သက်နေရတဲ့အပြုသမီးတွေကသူတို့ကခါကြလို့သူတို့ကရောက်လာတဲ့ခါကြလို့ရှိရင်သူတို့ကရက်ချာနဲ့ကွာမယ်၊ကွဲမယ်ပေါ့နော်။အိုးပြလို့ရှိနေတဲ့တန်ရရဲပေါ့သူကတန်ရရဲရှိတဲ့အချိန်မှာတော့အာစိတ်ကူတပေးတယ်သူရဲ့စိတ်ကိုပေါ့တော့အေးဆုံးကြီးပေါ့ဟိုပြန်ပြီးတော့ညင်အောင်ထားပေးရတာပေါ့အဲသူကလာတဲ့အချိန်ကတော့ကွဲမယ်ဆက်မယ်ပဲတယောက်ချောင်မပေါင်းချင်ဘူးပဲဒါနဲ့မြန်မာမျိုးသမီးတွေကအများသောအဖြစ်ကတလားနှစ်လားလောက်နေစိတ်ကပြေသွားကြပြန်ရောအဲ့လိုမျိုးတွေပေါ့အဲ3-4လောက်သူတို့ကအဓိကခိတ္တနားခေါ်တာပေါ့သုံးလုံးစိတ်လေးဟိုကဖြစ်သွား3-4လောက်နေလို့ရှိရင်သူကအိမ်ပြန်သွားကြပြန်ရောအဲ့လိုမျိုးဒါပေမဲ့အဲ့ရမှာအချို့မျိုးသမီးကတော့ရှိပါတယ်သူကလုံးဝကွာပလိုက်တာဒါပေမဲ့ကွာတယ်ဆိုလို့ရှိရင်ဦးရည်နဲ့ရေဆန်းဆိုတော့ကြာတာပေါ့နော်ဟိုခါကြရင်လည်းတစ်နှစ်တစ်နှစ်ခွဲအဲ့လောက်ဆိုကြာတာပေါ့ဒါပေမဲ့သူတို့အဲ့လောက်စိတ်ရှည်လားပေါ့စောက်မယ်ဆိုလို့ရှိရင်ကွဲကွာတယ်ဒီလောက်တာပေါ့နော်အကယ်၍မစောက်နိုင်ဘူးဆိုလို့ရှိရင်တော့သူတို့ပြန်ရတယ်3-4လအဲများသောအဖြစ်ကကြတော့သူရဲ့ခန္ဓာဝိုင်းမှုတည်တယ်သူတို့ရဲ့စိတ်အဆင်ပြေတဲ့အချိန်ထိသူတို့ရဲ့ကလေးတွေအဆင်ပြေတဲ့အချိန်ထိသူတို့နေအဲ့လိုမျိုးလေးလုပ်ပေးနေတာရှိရဲ့
ဟိုလိမ်မင်းဆိုင်ရာအကျန်းဖက်ခံရတဲ့အမျိုးသမီးတွေရောဘယ်လိုရောက်လာကြလဲဒီဝင်းရှ
ိလိမ်မိုင်းဆိုင်ရာချက်ဖက်ခံတဲ့အမျိုးသမီးတွေကများသောအားဖြင့်ကသူတို့တွေကရက်ွက်တွေမှာစက်မိုင်ပညာပေးနေတဲ့အခါမှာရက်ွက်တွေကဆက်သွဲလာတာလည်းရှိတယ်။နောက်တစ်ခုကမက်တော်ဆေးကမ်းမှာသူတို့လက်ပြောရည်လည်းရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်မက်တော်ဆေးကမ်းနေစောဆက်သွဲပေါ့ဆက်သွဲလို့ရှိရင်ဒါပေမဲ့လိမ်မိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဟာကြောင့်သူတို့ပြန်လုပ်မယ်ဆိုလို့ရှိရင်တော့စက်မိုင်ဆက်ဆက်ချက်တွေဖိုင်လို့ရဆိုသူတို့ကမက်တော်ဆေးကမ်းတို့လက်ဆောက်ဆေးရုံကြီးတို့ဟိုခြားဖွဲ့စည်းနေပေါင်းမျိုးတစ်ခုရှင်းကြတာပေါ့နော်။အဲသူတို့ကကြတော့အဓိကကတော့ဒီမက်တော်ဆေးကမ်းကိုသူတို့ကအရင်ပုတ်ပေးတယ် ဒီကဆစ်ဆစ်ချက်တွေမဲဆောက်ဆင်းရေးဆစ်ဆစ်ချက်တွေယူပြီးမှဥပဒေထိုင်ရေလုပ်ပြီးတာပေါ့လုပ်ပြီးပြီးတော့တို့ခေဟာမှနေပြီးတော့အမှုရေးရင်ဆိုင်ပေါ့
လူကုန်ကူးခံရတဲ့အမျိုးသမီးတွေကြတော့
လူကုန်ကူးခံရတဲ့များသောအဖြစ်ကလေးဟိုမဲအဲ့တို့ရောက်လာတဲ့ဟာတွေကလည်းအဲ့ရက်ွက်တွေပါတွေတွားလို့ရှိလို့ရှိရင်တင်တန်းတွေပါတွေလိုက်ပေးတဲ့ခါကြလို့ရှိရင်ရက်ွက်တွေမှာကတို့ပြောပြကြတာပေါ့တို့ကဒီလိုဖြစ်တယ်လဲတို့ကမားဖြစ်မပြောကြဘူးတို့ပြီးမှအဲ့တင်တန်းတွေပါတွေပေးနေအဲ့ဒီခေါင်းစဉ်တွေပြောတာမျိုးတွေလည်းမျိုးဖြစ်တယ်လည်းမျိုးတွေဖြစ်တတ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့ပြောကြကြတယ်သူတို့အဲ့လိုမျိုးဖြစ်နေတယ်ပေါ့သူတို့ဘယ်လိုမျိုးကူညီပေးပါပေါ့အဲ့လိုမျိုးတွေပေါ့အခုကြလို့ရှိလို့ရှိရင်အဲ့ဒီဖြစ်နေတဲ့လူတွေရဲ့တငယ်ချင်းတွေနဲ့ဆက်သွယ်ပြီးတော့တငယ်ချင်းတွေအဲ့ဒီမှာရှိနေပါတယ်အဲ့လိုမျိုးကယ်ရီယာလုပ်ထားပါတယ်ပေါ့ပြောတဲ့ခါကြလို့ရှိရင်အာသူတို့နဲ့ဆက်သွယ်ပေါ့ဆက်သွယ်ပြီးတော့အဲ့လိုမျိုးတွေပြန်ပြီးတော့ကူညီရတာမျိုးတွေအ
ဲ့တော့ Women Crisis Center ကိုအရေးပေါ်အကူအညီတောင်းချင်ရင်ဘယ်လိုဆက်သွယ်ရမလဲ
ဒီပေါ်ဆက်မယ်ဆိုလို့ရှိရင်ပေါ့နော်အရင်မှာဖုန်းနံပါတ်ပေါ့နော်3186259339 3039အဲ့ဒီဖုန်းနံပါတ်ကိုလည်းဆက်သွယ်လို့ရတယ်နောက်တစ်ခုကဒီမတ်တင်တင်ဆိုတဲ့ဖုန်းနံပါတ်ပေါ့နော်သူကတော့အဲ့ဒီရဲ့တာဝန်ခံပေါ့သူကတော့အဲ့ဒီခေတ်မှာအများတိုင်းရှိတယ်3946296649အဲ့ဒီဖုန်းနံပါတ်ကိုလည်းအချိန်ကြီးဆက်သွယ်လို့ရတယ
်ဟုတ်ကဲ့ဆက်သွယ်ရင်ရီဝင်းတို့ဘက်ကလည်းပြန်ပြီးတော့ဆက်သွယ်တာပေါ့
ဟုတ်ကဲ့အများတိုင်းဆက်သွယ်တယ်ခေါ်လာတဲ့အဲ့လိုမျိုးသူတို့ပြဿနာပေါ့နော်ပြဿနာပေါ်မှာကြည့်ပြီးတော့အကုန်လုံးသူလိုက်လုပ်ပြီး You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဆီလီကွန်ဗယ်လီဟာနည်းပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီးတော့ Google, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်တွေလည်းဖွင့်နေထားပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုကနေဆန်ဟိုးစေးထိကျယ်ပြန့်တဲ့ဒီနေရာမှာတော့ဤပညာကုမ္ပဏီတွေလည်းစတင်ဖွင့်နေကြလေးရှိပါတယ်။ဒီကုမ္ပဏီတွေဘယ်လိုမျိုးအစပြုလှုပ်ဆောင်ကြသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်မှာကိုအောင်အောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘတွေနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စကူတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုတာဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုတာထက်ဤပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်လှုံ့ဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုယ်အနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေထားမမှန်ရင်နောက်ကျောအောင့်တတ်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံ့ခါပြီးတော့သတိပေးပါရယ်နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါရယ်
magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့မဖြစ်နိုင်ပါဘူးဒါကလည်း bureaucracy တိတ်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝမ်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါ
ဆီလီကွန်ဗယ်လီမှာအတူတကွပူပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ပါကက်ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud And I want them to know.
သူတွေဂုံယူစေချင်ပါတယ်။ကိုလုတ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်။ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုံယူရလည်းဖြစ်ပါတယ်။
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လည်းပါကက်စ်ကဆိုပါတယ်။ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်။ Marcus Low Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစုံဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါ။သူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီး American Amex ကိုအကောင့်ထဲပို့ဖို့ Godown တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပါ
။ Every day is
နေ့စဉ်နေ့တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲ။ပုံမှန်လုပ်ရိုးလုပ်စဉ်အတိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
။ Massachusetts ဤပညာတက္ကသိုလ်တက်ခဲ့တဲ့ Engineer Wu ဟာ Wind ဆိုတဲ့ company ကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့ American နိုင်ငံကြားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ။
In the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောဒီတကိုးရေးလေရုတန့်စင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT Engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ်
လေရုတန့်စင်ရေးဆက်ကိုတိစောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံအဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်မြို့ရဲ့ဘယ်ပိုင်းမှာလေရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
် important to rally people but just having
these are the good and argue เยလို့ထင်ပါတယ်အကျဉ်းဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉ်းဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉ်းစီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉ်းဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ
်ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉ်းဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာကိုယ်တော်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှာတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့တနန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလေရှိပါတယ်။နှီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တနန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါတယ်ခင်ဗျာ။
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိရယ်။နောက်ကိုနဲ့တူကြောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုမျိုးတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုတော့ဒီရောက်ချင်းအချိန်မဲ့ဝတ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကောအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မြော်နာဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံတဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်မိုးရေကနေလူတွေကိုအန္တရာယ်မပြုခင်ဘလို့ထိန်းချုပ်ကြမလဲဆိုတဲ့နည်းလမ်းအနေနဲ့ပတ်သက်ပြီးထိန်းသိမ်းရေးအင်ဂျင်နီယာဦးသိမ့်မော်ကိုဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
ရေးကြီးမှုတန်းဆူဆူဝါဝါခံရလေရှိတယ်မြန်မာနိုင်ငံအတွက်တဘာဝဝင်းကျင်ထိမ့်သိမ့်မှုလှုပ်ဆောင်ရမှာအရေးပါတဲ့ R3 ခုတဲကပထမဆုံး R ဖြစ်တဲ့ Rain Water Harvesting လို့ခေါ်တဲ့မိုးရေကိုရအောင်ယူပြီးဘလို့ထိမ့်ချုပ်နိုင်လဲဆိုတာဒီတစ်ပတ်မှာပြောပြပါရစေမိုးရွာသွန်းချိန်မှာရတဲ့မိုးရေကနေလူတွေကိုအန္တရာယ်ပြုနိုင်တဲ့အနေအထားမရောက်ခင်မှာပဲသူကိုဘလို့ထိမ့်ချုပ်နိုင်မယ်ဆိုတာကိုစတင်စဉ်းစားရမှာဖြစ်ပြီးဒီနီးလမ်းမှာအပိုင်းနှစ်ပိုင်းရှိတယ်လို့ထိမ့်သိမ်းရေးအင်ဂျင်နီယာဦးသိမ့်မော်ကပြောပါတယ
် Rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိမ့်ချုပ်ပေးရတာပေါ့နော်အဲလက်တော့အဲ့ဒါနှစ်မျိုးရှိတယ်ပေါ့နှစ်ပိုင်းရှိတယ်ပထမပိုင်းကတော့မြေကြီးမြေပြင်ကိုပြင်တာပေါ့နော်မြေကြီးကိုပြင်မယ်ဒုတိယနည်းကတော့လက်ပင်တွေစတယ်ပေါ့နော်ဆိုမြေကြီးမြေပြင်ကိုဘာကြောင့်ပြင်ရလဲဆိုတော့ကျွန်တော်ကအခုကဒီတပင်းလေးလည်းမရှိဘူးအပေါ်ဘက်မှာကျတဲ့မိုးရေကအသားကြီးမရှိတဲ့ရောနဲ့အောက်ထည့်ကိုဆင်းလာတယ်ဆင်းလာတော့နံပါတ်1ကသူ့ရဲ့ရေစီးလုံးရတဲ့တိုက်စားမှုကများတယ်နံပါတ်2ကသူကအပေါ်ကကျတဲ့မိုးရေကချက်ချင်းအောက်ကိုရောက်လာတဲ့အချိန်မှာမြေပြင်ကိုဖြတ်သားရတဲ့အချိန်ကမရှိတော့ဘူးအဲ့တော့မြေပြင်ကိုဖြတ်သားတဲ့အချိန်တိုးတဲ့အတွက်မြေကြီးတွေကလည်းစိတ်ဝင်နိုင်ဘူးအဲ့တော့မြေရောက်ရလည်းရောက်ရလည်းအခွင့်အရေးကနည်းပါပေါ့နော်အဲ့တော့သူ့ကိုနေအောင်လုပ်ရမယ်အလေးအနက်ပေါ်မှာကြာကြာနေအောင်လုပ်ရမယ်ဆိုရင်မြေကြီးမှာသူ့ကိုတသားစီလုပ်ပြရမယ်အဓိကကတော့နေကားတဲ့သူဟာမျိုးတွေလုပ်ပြရအောင်ပေါ့နော်ဆိုတော့နေကားတဲ့သူတချင်ချင်းစီသူကသွားရတဲ့အတွက်ရေစင်းတော့ကလည်းနေသွားမယ်ရေစင်းတော့နေရတိုက်စားမှုကနေသွားမယ်မြေကြီးပေါ်မှာကြာကြာနေရတဲ့မြေကြီးတဲ့ကိုလည်းစိတ်ဝင်မှုအခြေပုံရမှာပေါ့နော်တကယ်လို့ကနေကားတဲ့တွေမလုပ်နိုင်ဘူးဆိုရင်ကျွန်တော်ကမြောင်းတွေပေါ်ပေးရမယ်ဒါအင်္ဂလိပ်လိုဆွေးလို့ခေါ်တာပေါ့နော်အဆွေးကတော့ဒီမြောင်းတွေတူးပေးမယ်ရောင်းနေတူးလို့ရှိရင်မြေအောင်ရောင်းနေရရေးပြင်းရင်းကြီးပြင်းတူးရမယ်အဲ့တော့ကြာလာတဲ့မိုးရာဒီရောင်းနေတဲ့ဝင်မဲ့တစ်ဆင်းချင်းတစ်ဆင်းချင်းသူကစီးသွားမယ်နေသွားမယ်နောက်တစ်ခါပါလာတဲ့ပဲတွေလည်းမြောင်းထဲမှာသူကခြားထားနေမှာဖြည်းဖြည်းချင်းဆင်းသွားမယ်အဲ့ရောင်းနေတဲ့မှာနေတဲ့အတွက်သူကမြေကြီးတဲ့ကိုလည်းပုံပြီးတော့ဆင်းဝင်ကိုအချိန်ကိုရတဲ့အတွက်မြေရောက်ရင်လည်းပုံတိုးလာပါတော့နော်ရောင်းနေပြင်းကျွန်တော်ကကန်နေလို့ရမယ်ရေစုဖို့အတွက်နောက်တစ်ခါချောင်းကြောက်လို့ခေါ်တဲ့ဒီမိုးရေကမှရေကြီးတဲ့ချောင်းတွေပေါ့နော်အဲချောင်းတွေမှာလည်းအရှင်းဆုံးတမန်ကြီးတွေတော့ပေါ့နော်ဒါတွေတော့အင်္ဂလိပ်လို sand dam ဒါမျိုး check dam လို့ခေါ်တယ်ပေါ့နော်အသေးသားတမန်လုံးသားတမန်လို့ခေါ်တယ်ပေါ့အဲ့ဒါလေးတွေအများကြီးလုပ်ရမယ်ဆိုတော့လုပ်တဲ့အတွက်သူတို့ကအဲ့ထဲမှာရေစုပြီးတော့ပါလာတဲ့တွေတမန်တွေတောက်မှာထားပြီးခဲ့တယ်ကြီးရပဲအောက်ကိုဆီးသွားမယ်နောက်ပြီးတော့ရေပွက်နေတဲ့အတွက်မြေကြီးတွေလည်းစိတ်ဝင်စေမြေရောက်ရေကိုတိုးသွားတယ်ပေါ့နော်
ကိုနေထိုင်ရာဝန်းကျင်ကမြေကိုပြင်ပေးဖို့စဉ်းစားတဲ့လို့မြေလွန်တိုက်စားမှုအမျိုးမျိုးအတွက်ပါကာကွယ်နိုင်ဖို့အတွက်စဉ်းစားမှာပ
ါကျွန်တော်တို့မြေမှာဖြစ်နေတာအပေါ်ရန်မြေလွန်တိုက်စားမှုပေါ့နော်ဒီမိုးရွာနဲ့ကျွန်တော်တို့အပေါ်မှာအကာအကွယ်မရှိလို့ရှိရင်ဖဲတွေကတိုက်စားကြတာပေါ့နော်ဒါတော့ဘာနဲ့ကြည့်လို့ရမလဲဆိုကျွန်တော်မိုးရွာပြီးလို့ရှိရင်အိုခဲလေးတွေအောက်မှာစစ်သားကြောင်းလေးတွေပိကန်းကြောင်းတွေအောက်မှာဖဲလေးတွေကျန်နေတယ်ဒါဆိုရင်ဒါအပေါ်ရန်မြေလွန်တိုက်စားခံမှုပေါ့နော်sheet erosion ဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်။အခြေပြန်ဆုံးဖြစ်နေတာဒီပေါ်ရမြေလွှာတိုက်စားကြတာပေါ့နော်။ဒါကိုထိန်းဖို့ဆိုရင်အကောင်းဆုံးကတော့မြစ်မြင့်လေးတွေအများကြီးပါတဲ့မြက်တွေကိုစိုက်တာအကောင်းဆုံးပေါ့နော်။ဘာမှမမရှိဘူးဆိုရင်တော့မြက်ကိုစိုက်ဖို့အကောင်းဆုံးပဲ။မြက်စိုက်တာနဲ့မြေကိုထိန်းထားမယ်။ဒါရေကိုလည်းသူထိန်းထားမယ်။ဆိုတော့ဒီအတိုက်စားမှုတွေကိုသူကကာဝယ်ပြီးသားဖြစ်သွားမှာပေါ့နော်။အပေါ်ရမြေလွှာတိုက်စားမှုရဲ့နောက်တစ်ချက်ပို့ပြီးဆိုးတာ real erosion လို့ခေါ်တဲ့မြောင်းပေါအောင်တိုက်စားပါမြောင်းလေးတွေပြောင်းတိုက်ကြတာပေါ့နော်မြောင်းလေးရတဲ့အခါပိုဆိုးလာတာပါဖြစ်မယ်ဆိုတော့မြောင်းပေါ6ပေါက်တိုက်စားရလို့ပြောတဲ့ဂါလီ erosion ပေါ့နော်ဒါကတော့6ဖြစ်သွားတဲ့အချိန်မှာဘလို့မှစိုက်ပြေးလို့မရဘူးဒီအညီမင်းတွေပြတ်ဖြီးသွားတာအဲအနေထားပေါ့ဆိုတော့ဂါလီကာဖို့ကြတော့ခုနကရိုးရိုးညက်နဲ့စိုက်လို့မရတော့ဘူးအဲ့ကမှကြတော့ကျွန်တော်တို့ကအညစ်အများကြီးရှိတဲ့ဘယ်ဒီပါဆိုတဲ့ညက်တွေစိုက်ပါရအောင်ပေါ့နော်ဆိုတော့ဘယ်ဒီပါညက်က ရေပင်ကြီးလည်းအတားလိုက်ဆိုင်လို့ရှိရင်ပြီးတဲ့အပင်ချင်းအရွက်ချင်းအညစ်ချင်းပူးဖြတ်သွားပြီးတော့သဘောမြေလေးတမန်ကိုဖြစ်သွားလဲသူကကျလာတဲ့ရေရောရေရောနှစ်ခုလုံးကိုထိတာပဲအဲ့မှာရေကိုဆုထားတဲ့အတွက်ရေရရလည်းရေကြီးတဲ့ကိုဆင့်ဝင်သွားတယ်ပြီးတော့ဒရီဗာမြက်ကိုပရောက်ဆန်ကစာဆိုင်နေတာအခုအတွားထားတာတွေတော်တော်များများလည်းပါလာပြီးအဓိကအပြင်ချန်ကောင်းဥပိဌာနာတွေရေချောင်းထိန်းသိမ်းရေးဌာနာတွေစာကြည့်ဌာနာလမ်းဥပိဌာနာသူတို့ကသူတို့ကိုယ်ရံလဲဒါကိုလက်ပြီးအတုံးချလာကြပြီးတော့ဒီနောက်ဆုံးလောက်တာဆိုရင်ဖလန်းကလေဆေးအစ်စ်မှာဒီဖို့မြေကြီးကိုဒီမြက်တွေစိုက်ပြီးတော့ထိတ်ထားတယ်ပေါ့နော်အဲ့ဒါတော့ချင်းပြင်းနေမှာချင်းပြင်းနေရတော့ရာလီလူကလည်းအရန်အေးတယ်မြက်ဆိုင်ဖို့တော်တော်ခက်တယ်အဲ့ဒီ project မှာစပြီးတော့စိုက်ချင်အောင်စိုက်ပြီးတော့မှန်တဲ့အတွက်တော်တော်လေးကိုအကျိုးရှိတာသိရတယ်ပေါ့နော
်ဒီလိုမိုးရေကိုထိန်းချုပ်ပြီးလက်တွေအတုံးချတာဟာဒေတာရင်းလူနေမှုဘဝကိုပါအပြောင်းလဲဖြစ်သွားစေတာပ
ါဒီအရာကစစတော့မဟုတ်ဘူးဒီကမ္ဘာမှာဒီ rainwater harvesting ကတကယ်နဲ့လုံးနေတယ်ဒီအောင်ရုံးနေရာတစ်ခုကအိန္ဒိယနိုင်ငံပြည်နယ်တစ်ခုမှာပေါ့နော်ပြည်နယ်ကမိုးခေါင်တယ်လေသမားတွေကိုယ့်ကိုတတ်တယ်လို့အများဆုံးလည်းဖြစ်တယ်ပေါ့အဲ့ပြည်နယ်မှာဒီ Pani Foundation ဆိုပြီးတော့ရေရရှိအဖွဲ့ကြီးတကူဖွဲ့ပြီးတော့အမြောင်းတွေလုပ်တယ်မိုးရင်းကျတော့ရေတွေအများကြီးစုမိပြီးတော့လေသမားတွေအရန်ပျော်ကြတယ်ပေါ့နော်အချိုးတွေအများကြီးအရန်ဖြစ်တယ်ဒါသူတို့သုံးဖြစ်ရှိပြီးစက်တိုက်လုပ်တယ်သူချင်တယ်ပေါ့နော်အဲ့ကျွန်တော်တို့ကလည်းပြည်နယ်ကြီးတွေကိုမဆိုင်နိုင်တဲ့အချိန်မှာရောင်းတွေကိုတူရမယ်အကန်တွေပေါ်ရမယ်အဲ့လိုချောင်းတောက်တွေကိုပိတ်ရမယ်အဲ့ဒီပြင်ညက်ပြေဆိုင်တဲ့ဤနယ်ပါတကယ်တမ်းလုံနိုင်ရင်ကျွန်တော်တို့ကကိုဒေတာမှာကြလာတဲ့ရှည်ကကိုဒေတာမှာနေရမယ်ဆိုတဲ့အနေထားပေါ့နော်ဒီလိုလေကူးစီထံပေါ်အောင်လုံနိုင်မှဆက်ပြေးတဲ့အကျိုးရှိမယ်ပေါ့နော်ဒီမိုးရေရတဲ့အချိန်မှာမြေကြီးကဆုတ်ဆုတ်မှုကောင်းလာတယ်ဆုတ်ဆုတ်မှုကောင်းလို့ရှိရင်တစ်တည်းနဲ့ဆိုက်ဖို့လွယ်လာတယ်ဘာမှမဆိုင်ရင်တော့မှပဲဒီထဲမှာလွင့်လာတဲ့ဖိတ်ဆန်လေးတွေလာတဲ့အစီအစီရနေပြီးတော့အပင်တွေပေါက်လာမှာပေါ့နော်နောက်တစ်ချက်ကမီးရောင်ရေတိုးလာလို့လို့ရပေါ့နော်အခုကမီးရောင်ရေကဒီဝင်ဖို့အခွင့်အရေးအရမ်းနေတယ်အရင်တော့ကရေကြီးတဲ့ကမီးရောင်ရေ level ကမြင့်တယ်မြင့်တဲ့ level ကနေတယ်လူကြီးတို့ရှိရင်ဒီမီးရောင်ရေမြင့်သေးကိုပြန်ဝင်သွားတယ်အဲ့တော့လူမှလည်းမြင့်တဲ့ကအများအားလူတွေကြီးရှိကြတာပေါ့နော်အခုကမြင့်တဲ့နေရာတွေကမြင့်လာတယ်မီးရောင်ရေကနေသွားတယ်ဆိုတော့ပြစ်သေးကိုမီးရောင်ရေကလူဖြည့်ပြီးပြရမရှိတော့ဘူးအဲ့တော့မြင့်သေးမှာရေကြီးရင်ဖြစ်တာကအများအားကိုပြီးတော့ clear လေးဆိုပြီးဖြစ်လာရပါတော့
ထိန်သိင်း engineer ဦးသိမ်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီလိုအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတက်လှပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်ရဲ့အဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါအောင်ရှင
်နယူးယောက်တိုင်းစ်သတင်းစာကြီးမှာအမေရိကန်ဆိုရကိုအပြင်းထန်ဝေဖန်ထားတဲ့သဘောထားမြင်ဆောင်ပါရေးသားသူဟာဘသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်တွေချင်းချမှုတရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဆိုရတယ်မှာသူ့အုပ်ချုပ်မှုပေါ်အပုတ်ချပြောဆိုနေသူဘသူဆိုတာကိုသတင်းစာကဖော်ထုတ်တဲ့အကြောင်းလဲမွန်တနာပြည်နယ်မှာမင်းညားကပြောတဲ့မိန့်ခွန်းတွင်သမ္မတထရန့်ကပြောဆိုခဲ့တာပါမဲဆန္ဒရှင်တွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးကိုပြစ်စီရင်တဲ့မူဝါဒအတိုင်းဖြစ်လာအောင်တိတိကျကျကြိုးပမ်းမှုတွေဟာဒီမိုကရေစီကိုချင်းချမှုတရဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အမေရိကန်တရားဥပဒေတရားသူကြီးတူဖြစ်ဆိုပြုခံထားတဲ့တရားသူကြီးဘရက်ကာဗနော့ကိုအတည်ပြုခံရည်ဒီနေ့ထက်လွတ်တော်တရားရေးကော်မတီရှင်းမှကြားနာရမှာတော့သူအကြောင်းသိတဲ့သူတွေကိုမေးမြန်းသွားမှာဖြစ်ပါတယ်တရားသူကြီးကာဗနော့ကိုကြားနာမေးမြန်းမှုတွေကတော့တရားတတိယနေ့ဖြစ်တဲ့မနေ့တုန်းကပဲအဆုံးသတ်သွားခဲ့တာပါဒီခိုင်ပြည်နယ်မှာပြည်ခရက်နေတဲ့ဖြစ်ပွားခဲ့တဲ့ပြည်ပကတိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီရဲ့ဒုက္ခတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူ့ခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်ကြပါတယ်မြန်မာနိုင်ငံကနေအထင်အရမှနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ညာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်လာစေမယ့်ခြေလှမ်းတရားဖြစ်တဲ့အကြောင်းလဲလူ့ခွင့်ရေးလှုပ်ရှားမှုနိုင်ငံတကာအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ International Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့ကြတာပါICC ကတော့မြန်မာနိုင်ငံဟာအဖို့ဝင်နိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေစုလိုက်ပြုံလိုက်မောင်းထုတ်ခံရတဲ့ကိစ္စအတွက်တရားရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတဲ့အကြောင်းတရားသူကြီးတွေကမနေ့တုန်းကပဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကောင်လင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လင့်ပေးမယ်မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ
This program has come to you from the Voice of America, Washington. Welcome.